โอเคปมขาดอกกาเจอซะเว้ยครับจนเราနှလုံးဖောက်တာနဲ့ပတ်သက်ပြီးတော့ပုံငယ်သူတွေမှာပိုဖြစ်လာတာနဲ့နောက်သိဆုံးမှုကာကွယ်ရေးနောက်ကြိုတင်လက္ခဏာနဲ့စစ်စစ်ချက်တွေအကြောင်းအရင်တုန်းကပြောပြီးမှဒီတစ်ခေါက်တော့ဆရာရေကုသမှုတွေကိုဘလို့ရွေးချယ်သင့်တဲ့အကြောင်းကိုပြောမှာမို့အဓိကပါစပြီးတော့ရှင်းပြခြင်းလဲဆရာ
အဓိကတော့ကျွန်တော်ဒီနှလုံးသွေးကြောပိတ်တာကိုပုတဲ့အခါမှာအရေးကြီးဆုံးကတော့အချိန်ပဲဆေးနဲ့ပဲကုကုရေးပေါ်သွေးကြောချဲတဲ့ညီနဲ့ပဲကုကုအရေးကြီးဆုံးကတော့အချိန်ပဲကျွန်တော် time is muscle time is life ဆိုပြီးတော့ခေါ်ကြတာပေါ့ဒီကုသမှုနှစ်ခုစလုံးပဲကုသမှုဝင်ဖြစ်ဖြစ်အမြန်ဆုံးအချိန်တိုင်းတာတွင်မှာကုသမှုရခဲ့ရင်ဒီကုသမှုနှစ်ခုရဲ့ထိရောက်မှုကတိတ်မကွာလာပါဘူးအဲတော့ကျွန်တော်တို့အရင်ဆုံးကတော့နှလုံးသွေးကြောထဲမှာပိတ်နေတဲ့သွေးကလေးကိုသွေးကလေးပျော်စေလို့ခေါ်တဲ့ဒီ5 donated agents ပေါ့နော်အဲ့ဒါတွေကိုချော်ပြီးတော့ကျွန်တော်တို့တွင်းနေကြတယ်။အဲ့တော့အဲ့ဒါတွင်းနေခါမှာအဓိကပါလဲဆိုတဲ့ခါကျတော့ဈေးဖြော်ရတယ်ဈေးနဲ့မတည့်တာတွေရှိတယ်ဈေးတွင်းရတဲ့အချိန်ပေးရတယ်နောက်တစ်ခုကတော့နှလုံးထဲမှာရှိတဲ့သွေးကလေးတွေပျော်ုံနေမှာပဲ ਨੇ တခြားနေရာတွေကပါသွေးယူတာတွေရှိလာတတ်တယ်အနေဆုံးနှာခေါင်းသွေးသဖုံးသွေးယူတာလောက်ကနေစပြီးတော့တစ်ခါတလေစီးတဲ့သွေးပါတာတိတဲ့ပိုဆိုးရင်ဆိုင်ရသွေးယူတာဒီတဲ့ပိုဆိုးလာရင်အုံနောက်ထဲမှာသွေးယူပြီးနေဖြတ်တာနေဒီတဲ့ထီတောင်မှဖြစ်တတ်တယ်ဒါဒီဆေးရဲ့စူချိုးတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေ့ရဲ့ကောင်းချိုးကရောဘယ်လိုနေသားရှိလဲဆရာကြီ
းအပွင့်နိုင်နေကောင်းချိုးကြတော့သူဆေးပေးပေမဲ့ 100% နှလုံးသွေးကြောတွေကပွင့်မသွားဘူး 60 ရာခိုင်နှုန်းလောက်ပဲသွေးကြောပွင့်နေလို့ရှိတယ်40ရာခိုင်နှုန်းလောက်ကအဲ့တွေ့ကြရမပျော်သွားတာရှိတယ်။ပျော်သွားတဲ့ထားဝင်ပွင့်သွားတဲ့ထားဝင်နောက်တစ်ခုကတော့ within 48 hour အတွင်းမှာပြန်ပြီးတော့တွေ့ကြပြန်ဖြစ်လာပြီးပြန်ပိတ်နိုင်တဲ့ chance ကလည်းသူကရှိပြန်တယ်။ဒါပေမဲ့လည်းတခြားသောဘာမှမကူလာနဲ့ဆိုင်ဒီဆေးရဲ့ထိရောက်မှုကရှိနေတော့ကျွန်တော်တို့ဆေးသွင်းကုသမှုအလုံးသွေးကြောစပိတ်တဲ့ခြေရန်တွေစပြီး7နာရီအတွင်းပေါ့အကောင်းဆုံးကတော့ first hour ပေါ့လေတနာရီအတွင်းမှာပေးနိုင်ရင်အကောင်းဆုံး3နာရီဆိုရင်တော်တော်ကောင်းနေတယ်ဒါပေမဲ့7နာရီအထိကျွန်တော် window period ပေါ့နော်7နာရီကျော်သွားရင်တော့ပေးလို့မကောင်းတော့ဘူး7နာရီကျော်တော့မှပေးနိုင်မယ်ဆိုရင်ကောင်းကျိုးထက်ဆိုးကျိုးပိုဖြစ်နိုင်တယ်အဲ့တော့သွေးကြောပွင့်စေသွင်းရတဲ့ကုသမှုမှာ limit ကအချိန်ပဲအဲ့တော့ကျွန်တော်တို့ကဘယ်ချိန်မှာဒီလူနာသွေးကြောစပီးတယ်ဆိုတာကိုhistory မှာတည်တည်ချာချာတည်တည်ချာချာပြန်မေးယူရတယ်ပြီးရင်ကျွန်တော်က ECG ကိုတခြားကြည့်ရတယ် ECG မှာဟုတ်တယ်တည်ကြတယ်ဒီလူကသွေးကြောပိတ်ထားတာဆက်နိုင်မကျော်တော့သေးဘူးလို့ယူဆတယ်ဆိုလို့ရှိရင်ပါပဲကျွန်တော်ကသူကပျော်တဲ့ဆေးကိုပေးလို့ရတယ်နောက်သူ့ရဲ့ side effect တွေကိုလည်းတောက်လျှောက်ထိုင်ပြီးတော့စောင့်ကြည့်နေရတယ်နောက်ဆေးသွင်းတဲ့ချိန်ကလည်းတစ်နာရီလောက်ကြာတယ်အဲ့တော့ဒါက traditionally ဟိုအရင်တုန်းကကူခဲ့တဲ့ကုထုံးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီတမျိုးကြနေပြီးတော့နောက်ပေါ်လာတဲ့ဒီသွေးကြောချက်တဲ့နေကတော့ဆရာဘယ်လိုထူးခြားချက်တွေရှိထားလဲ
အဲ့ဒီနောက်ကျွန်တော်တို့ဒီဘက်မှာသွေးကြောချက်တဲ့နည်းပညာပေါ်လာတဲ့အခါမှာ elective PCI ဆိုတာကတော့နှလုံးသွေးကြောချင်းသွေးကြောပိတ်တဲ့လူသားတယောက်ကိုရချင်းသေးပြီးကုရာကနေအဲ့ဒီလိုကျုပ်တည့်ရချက်ချင်းနှလုံးသွေးကြောပိတ်သွားတဲ့အခါအတွက်ရတဲ့လူတွေကိုအရေးပေါ်သွေးကြောချက်တဲ့ primary PCI နည်းနဲ့ကိုရင်ရောပို့ပြီးတော့ကောင်းကျိုးရှိမလားဆိုပြီးတော့ဒါစမ်းသပ်လာတဲ့အခါမှာအဲ့ primary PCI ကစိုးစိုးကဆေးသွင်းကုသမှုထက်ပိုကောင်းတာကိုတွေ့တွေ့တယ်။အကောင်းတဲ့အချက်ကဘာလဲဆိုတော့သူကသွေးကပျော်စေအဆင့်ထိပေးစရာမလိုပဲနဲ့တာမန်သွေးကြဲစေပေါ့နော်ကျွန်တော်တို့ဒီ heparin တို့ enoxaparin တို့ခေါ်တဲ့သွေးကြဲစေလောက်ပဲပေးရတာဖြစ်တဲ့အတွက် primary PCI ကုထုံးမှာစိုးစိုးကသွေးကပျော်စေပေးတယ်လို့ဒီကြီးမားတဲ့သွေးယိုစီးမှုတွေမဖြစ်ဘူးပေါ့နောက်တစ်ခုကတော့ပွင့်သွားတယ်ပွင့်သွားပြီးကျန်းနေခဲ့တဲ့ကျင်းနေတဲ့နေရာကိုလည်းချက်ချင်းကျွန်တော်တို့ကစတင်ထည့်လို့ရတယ်ထောက်ထည့်လိုက်တဲ့အတွက်သွေးကြောကလည်းကောင်းကောင်းပွင့်သွားတယ်စောစောကသွေးကဲပျော်စေထိုးတုံးကရတဲ့ within 48 hour အတွင်းမှာပြန်ပြီးတော့သွေးကဲပြန်ဖြစ်နိုင်ဘူးဆိုတာလေသူကနေသွားတယ်နောက်တစ်ခုကတော့ပိုစီဂျာကအချို့ အရန်လွယ်တဲ့ကိစ္စတွေမှာဆိုရင်ဆယ်မိနစ်15မိနစ်တောင်မှကျွန်တော်တို့ကပြီးသွားတတ်တယ်အဲ့ဒါကြောင့်မို့လို့ဒီအရေးပေါ်သွေးကြောချင်ကြီးကကျွန်တော်သွေးခဲပျော်စေးချင်ပို့ပြီးတော့ပေါ်ပူလာပို့ပြီးတော့ဖြစ်လာတယ်အဲ့ဒါအပြင်သူ့ရဲ့ window period က7နာရီတည်းမကတော့ဘင်းနဲ့24နာရီအတွင်းသွေးကြောပိတ်ပြီး24နာရီအတွင်းပြီးထုတ်လာနိုင်တယ်အခုဒီဘက်5နာရီမှထွက်လာတဲ့ guideline ရဆိုရင် 48 hour အထိတောင်မှသူက window period ထားပြီးသွေးကြောပိတ်လို့48နာရီအတွင်းမှတော့ primary PCI နဲ့ကုလို့ရလာနိုင်တယ်ဆိုတော့သူ့ရဲ့ဒီ advantage ပေါ့လေဒီသူ့တာလွန်မှုတွေကသွေးကြောပွင့်စေတဲ့ပိုကောင်းလာတယ်ပေါ့
ဟုတ်ကဲ့ဆရာဒီနောက်ပေါ်လာတဲ့သွေးကြောချက်တာမှာရောစိတ်ခေါ်မှုအခက်အခဲတွေရှိသေးလားဆရာ
ဒီသွေးကြောချဲ့ဖို့ရာအတွက်ဒါဘာလို့လဲဆိုတဲ့အခါကျတော့စက်ပစ္စည်းလိုတယ်သွေးကြောချဲ့နိုင်တဲ့ expert hand ပေါ့နော်နှလုံးသွေးကြောချဲ့ဆရာဝင်တွေလိုလာအဲ့တော့သွေးကြောပွင့်စေဆိုတာကဒီအလေလက်အစင်စေးရုံတွေလောက်နဲ့တည်းလုံနိုင်ပြီမဲ့ကျွန်တော်ဒီ primary PCN ခေါ်တဲ့အရေးပေါ်သွေးကြောချဲ့ကုသမှုကြတဲ့အခါကျတော့ specialist တွေပါရှိလဲနော်အထူးသဖြင့်ဒီစက်ကရီယာတွေစုံနဲ့ဖြေရုံမှာမှပဲလို့ပို့ရဖြစ်လာတယ်ပေါ့ဒါအပြင် cost ပေါ့နော်ပုံကြေးတွေကလည်းသွေးကြောပွင့်စေတစ်လုံးရဲ့ပုံကြေးတွေကကျွန်တော်ပမာဏငွေ5,000-7,000လောက်ပဲဖြစ်ပေမဲ့အရေးပေါ်သွေးကြောချဲ့တဲ့ကုသမှုကြတော့ဒိန်းဆယ်ကဏ္ဍတိဖြစ်သွားတယ်သို့တော်လည်းကြားလာတယ်ရလက်ကြတဲ့အခါကျတော့အများကြီးကွာသွားတယ်
โอเคကျေးဇူးများကြီးတင်ပါတယ်ဆရာ